မြန်မာနိုင်ငံမှာအာဏာသိမ်းမှုဖြစ်ပွားပြီးနိုင်ငံရေးကောင်ဆောင်တွေထိမ့်သိမ်းခံနေရတာကိုအထူးစိုးရိမ်ပူပန်နေတဲ့ G7 အဖွဲ့နိုင်ငံသားရေးဝန်ကြီးတွေကမြန်မာနိုင်ငံမှာထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကိုချက်ချင်းရပ်ဆိုင်ပြဖို့နဲ့ဒီမိုကရေစီနည်းရရွေးချယ်ခံအစိုးရကိုပြန်လည်အာဏာပေးရဖို့တောင်းဆိုလိုက်ပါတယ်။ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ UK နဲ့အမေရိကန်နိုင်ငံတွေအတူဥရောပသမဂ္ဂ EU ကကိုယ်စားလှယ်တို့ကပူးတွဲထုတ်ပြန်ချက်တစ်စောင်ကိုမြန်မာစစ်တပ်ကအာဏာသိမ်းပြီးပထမဆုံးချိန်ဖြစ်ဗုဒ္ဓဟူးနေ့မှာထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။ဒေါ်မာလာရွေးကောက်ပွဲရလဒ်ကိုလေးစားလိုက်နိုင်ရမှာဖြစ်ပြီးလွတ်တော်ကိုအမြဲဆုံးခေါ်ယူတည်ကြောင်းလည်းပြောပါရယ်။တည်င်းအချက်လက်စီးစစ်မှုကိုကန့်သက်ထားတာတွေအပေါ်မှာလည်းအထူးစိုးရိမ်ပြီးကြောင်းနဲ့လူမှုအဖွဲ့အစည်းတွေနဲ့မီဒီယာတွေကိုဘယ်လိုပုံစံနဲ့မှတုံ့ပြန်အပြစ်မပေးတည်ကြောင်းလည်းပြင်ကြားချက်မှာပါရှိပါရယ်။ဒါအပြင် G7 နိုင်ငံတွေအနေနဲ့အနာဂတ်ဒီမိုကရေစီကိုတွေးကျင်တဲ့မြန်မာပြည်သူတွေနဲ့အတူရပ်တည်သွားမှာဖြစ်ကြောင်းလည်းပူးတွဲကြေညာချက်မှာဖော်ပြထားပါရယ်ခင်ဗျ။